ဆေးအုပ်ချုပ်ရေးထုတ်ပြန်ထားတဲ့ချင်းပြည်နယ်မင်းတပ်မြို့မှာဒီကနေ့မှလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဓိကထားတိုက်ခိုက်တဲ့အတွက်ဒေသခံတဦးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ပါတယ်စစ်တပ်ဘက်ကလည်းဒဏ်ရာရသူတချို့ရှိတယ်လို့တပ်မတော်ပြောခွင့်ရကပြောပါတယ်
ချင်းပြည်နယ်မင်းတပ်မြို့မှာမေလ17ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်တဲ့အတွက်ဒေသခံမင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေတိုက်နေလဲဖြစ်ခဲ့ပါတယ်မင်းတပ်မြို့တွင်းနဲ့မြို့ပြင်ဘက်မှာရှိတဲ့ကာကွယ်နားမှာမကွေးတန်းကြောက်ထွေးမြို့ဘက်ကလာတဲ့စစ်ကောင်စီတပ်တွေနဲ့မနေ လာတော့ဘူးတဲ့အဲဒီတင်ခဲမှာလည်းမြို့ကျပါတဲ့ကြီးတွေနဲ့တန်းဖြစ်နေတယ်ဒီနေ့မိကွန်တဲ့ရင်းပက်ကလည်းမြို့ကွန်ကိုလည်းနဲ့ကြီးတွေပြည်နေတာပဲ
မင်းသားမြို့နဲ့18မိုင်กว่าဝေးတဲ့ကြောက်ထုမြို့ကလာတဲ့စစ်ကူတွေကိုကာကွယ်ရေးတပ်ဖွဲ့တွေကမြို့ပြင်ဘက်ကနေခုခံတိုက်ခိုက်နေသလိုမင်းသားမြို့ခြေဆိုင်24တိုက်ရင်ကလည်းမင်းသားကာကွယ်ရေးဖွဲ့တွေနေရာယူထားတဲ့မြို့တွင်စောက်အုံတွေဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခတ်ခဲ့ပါတယ်အပြစ်ခတ်တွေညနေပိုင်းလောက်မှရပ်သွားခဲ့ပေမဲ့စစ်တပ်ဘက်ကရဟရင်နဲ့မြေပြင်ချင်းတွေကိုထောက်လှမ်းနေတယ်လို့လည်းကာကွယ်ရေးဖွဲ့ခေါင်းဆောင်တွေကပြောပါရယ်။မနေ့ကအပြန်အလှန်တိုက်ခိုက်မှုတွေတွင်ကာကွယ်ရေးဖွဲ့ဘက်ကတယောက်သေဆုံးပြီးအနည်းငယ်တန်ရာရရှိခဲ့တယ်လို့ပြောပါရယ
်။သူတို့ဘက်ကခံမှန်းချီကတော့အနည်းဆုံး၁၀ယောက်ကျော်လောက်ရှိမယ်။ကြာဆုံးဖြစ်မယ်ခင်ဗျ။ကျွန်တော်တို့ဘက်ကကြာဆုံး၁ယောက်ရှိတယ်။တန်ရာရတဲ့လူတွေတော့နည်းနည်းရှိတယ်ခင်ဗျ။လူတို့မှာသူတို့တနက်ဒီပေါ့လေဒီကမှုရှိနေတော့ခေါင်းမောင်းနေပေါ့နော်ဒီကနေပုံးဒီကွဲမှာအင်းဒီကနေမှာပုံးနေတယ်ကျမ်းမာရေးဝန်ထမ်းတူပဲဒီကနေမှာတာဖြစ်ကြမှု
စစ်သားဘက်ကလည်းတန်ရရသူတို့ရှိခဲ့တယ်လို့စစ်ကောင်စီပြောရေးသူဝေရှိသူဘူဂျုတ်စော်မင်းတို့ကအခုလူပြောပါတယ်
မင်းသားကောက်ဝင်းသားလေးမှာတစ်ချိန်ဖြစ်ခဲ့တာရှိတယ်။ကျွန်တော်အကြမ်းဖက်အဖွဲ့အင်အားတရားတော်အောင်ရှိတယ်။အဲ့မှာလုံခြုံရေးလုပ်နေတဲ့အဖွဲ့တွေကိုဖြစ်ခတ်တဲ့အားလုံးရှိပါတယ်ဗျ။ကျွန်တော်ဘက်ကထိခိုက်တာရရှိဖို့လည်းလည်းရှိပါတယ်
မင်းသားမျိုးနဲ့မတူပြီမျိုးထိစက်တဲ့နေရာတွေဘက်မှာလည်းမတူပြီဘက်ကလာတဲ့စစ်တပ်နဲ့မင်းသားကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေတုံးတဲ့အတွက်လက်နက်မမျှဖြစ်နေတယ်လို့ကာကွယ်ရေးဖွဲ့ဘက်ကပြောပါတယ
်မတူပြီကလာတဲ့စစ်ကိုလည်းအဲဒီမှာ300လေးကျော်ဝင်ကြပါလေအဲဒီမှာလည်းသူတို့လက်နက်ကြီးတွေပါလာတယ်လူအားအပြင်းနဲ့ပါလာတယ်အဲဒါကိုကိုလူကြီးကသူမီးဒီခါချိုးတော့ပဲကောင်းလို့ဆိုတော့တိကျခတ်ကြပြီးရင်ကိုလူကြီးကဆုတ်လာပေါ့ဆုတ်တဲ့ခါကျတော့တောင်းတောင်းတဲ့မှာလူကြီးနည်းနည်းတွေ့ပြီဆိုတော့သူလက်နက်ကြီးနဲ့ပေါင်းပေါင်းထုတ်လာ
မင်းသားမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေကိုဧပြီလ24ရက်နေ့မှာစစ်တပ်ဘက်ကတပိတ်ဖြိုခွဲဖမ်းဆီးမှုတွေရှိခဲ့ပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်တွေကြားပြေကပ်မှုတွေဖြစ်ခဲ့တာဖြစ်ပါတယ်အလားတူချင်းမြင့်နဲ့ကံပလက်မြို့မှာလည်းဂျာရာပတိနေညကစစ်ကောင်စီတပ်ဖွဲ့နဲ့ကံပလက်ပြည်သူလုံခြုံရေးဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ကံပလက်မြို့ခံတူကပြောပါတယ
်။မနေ့ညတော့တိုက်ပွဲပုံစံမျိုးတော့မြို့ထဲမှာကံပလက်ပြည်သူတို့ဝဲတိုက်ရဲစစ်ကောင်စီတပ်ကဟာနေပြစ်ခတ်မှုလို့ရှိရင်မနေ့ည9နာရီတော့မှာလေ။ပိုင်ခွင့်တော့ကြာမယ်။ကံပလက်မြို့မှာတိမြို့မှာနေကိုပါလိ။ဒီတော့ဖြစ်တယ်ဒါမဲ့ဒီမှာလည်းပြင်နေချွေးရကြောက်လို့ကိုလုံးတကားပြေးပြီးအိမ်ထဲမှာနေနေကြတာလေချိတ်ချိတ်ပြီးစုံ့ဖို့ချင်းနေတော့မကြဘူ
းချင်းမြင့်နဲ့မင်းသားမျိုးဟာခါမျိုးကံပလက်မျိုးတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသူမီးသနတ်တွေပြင်ရရလက်နဲ့ဆွဲဆိုင်ပြီးကိုယ်တိဒါကိုကာကွယ်ဖို့အတွက်ဆိုပြီးစစ်တပ်ကိုခုခံတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ